သောရာရှိမြတ်မြားရွေးကောက်ပွဲအတွက်မဲဆွယ်တဲ့28ရက်မြောက်နေ့မှာတော့ Labor Party က Charles Kerr အကျိုးခံစား권အတွက်15ရာခိုင်နှုန်းမြှင့်တင်ပေးမယ်ဆိုတာက၎င်းတို့ရဲ့ဗဟို policy ဝါဒအနေနဲ့ချိန်ညာလိုက်ပါတယ် Labor ကတကယ်လို့သာဇူလိုင်လ2ရက်နေ့မှာအနိုင်ရခဲ့လို့အစိုးရဖွဲ့နိုင်ခဲ့ရင် Charles Kerr ကိုသုံးခွင့်ရရှိနိုင်ဖို့နဲ့ထိုးတက်ကောင်းမွန်လာဖို့အတွက်2019ခုနှစ် January လ1ရက်နေ့မှာစတင်လှုပ်ဆောင်ပေးမယ်လို့ဆိုပါတယ်ညွန့်ပေါင်းပါတီကတော့ဒီပြောင်းလဲမှုကို2018ခုနှစ်မှာသာလှုပ်ဆောင်ပေးမယ်လို့ဆိုပါတယ်။ထင်ရှားတဲ့အချက်ကတော့ယခုတို့15ရာခိုင်နှုန်းတိုးမြင့်ပေးခြင်းဖြင့်ယခုအစည်းအဝေးက၄နှစ်အတွင်းမှာဒေါ်လာ3ဘီလီယံသုံးပါဖြစ်ပြီးအလဲတန်းနဲ့နှိမ့်ချတဲ့လစာရသူများအတွက်အကျိုးရှိမယ်လို့ဝန်ခံချက်ပေးပြီးအဲ့ဒီမိသားစုတွေကတစ်ပတ်မှာ32ဒေါ်လာပုံမူရရှိမယ်လို့ဆိုပါတယ်။အထက်ခံခေါင်းဆောင်မစ္စတာရှော့တင်ကမိသားစုတွေဖက်ဒရယ်ဆိုအထမ Child Care အတွက်ပြန်အားငွေကိုတစ်နှစ်ကိုပြန်တောင်းခံနိုင်မှုခလေးတစ်ရက်ကိုဒေါ်လာ8500ကနေ1000အထိကိုတိုးမြင့်ပေးမယ်လို့ဆိုပါတယ်။ယခုလိုတိုးမြင့်ပေးမှာကဘတ်ဂျက်ပေါ်လုံးဝထိခိုက်မှုရှိမှာမဟုတ်ဘူးလို့ဆိုပါတယ်။ Mr. Shorting က
We are spending the same money that the government is. This is a no spending, no new spending announcement day. But what we are doing
ဆိုရလို့ပဲကျွန်တော်တို့ကဒီငွေကိုပဲအသုံးပြုမှာဖြစ်ပါတယ်ငွေအသစ်သုံးဆွဲမှုကိုချိန်ညာတဲ့နေ့မဟုတ်ပါဘူးကျွန်တော်တို့ဘာလုပ်နေတာလဲဆိုရင်ကျွန်တော်တို့ရဲ့အခြေခံသဘောထားဖြစ်တဲ့မျှတမှုတတ်နိုင်မှုနဲ့အရေးသွေးကောင်းတာတို့ဖြစ်ပြီးကျွန်တော်တို့ကပိုကောင်းတဲ့ဖြည့်ရှင်နည်းကိုရလာတာပါမစ္စတာတမ်ဘယ်မွန်တင်ထားတဲ့ဖြည့်ရှင်နည်းကရထောင်ပေါင်းများစွာ liberal တွေကဂရိပေးနေတာကသင်နောက်ထပ်နှစ်နှစ်ဆောင်းရမှာပါဒါကြောင့်ဒါကတကယ်ဖြည့်ရှင်းနည်းမဟုတ်ပါဘူးနှောင့်နှေးထားမှုရဲ့ဗျူဟာတစ်ခုသာဖြစ်ပါတယ်မစ္စတာမယ်ကန်တမ်ဘယ်ကတော့ဗစ်တိုးရီယာပါလီမန်အပြင်ဘက်မှာလုံဆော်စည်းရုံးနေတဲ့အပြော်ထမ်းမိသက်သမားတွေကိုဦးစွာပထမသွားရောက်တွေ့ဆုံခဲ့ပါတယ်၎င်းက
We will ensure the law is changed to protect you from this takeover we will do it we will stand with youWe will stand with every one of you on the great values you embody.
ယခုလိုလွှဲယူမှုမှာသင်တို့ကိုကာကွယ်ပေးဖို့အတွက်ဥပဒေကိုပြောင်းဖို့တေချာအောင်ကျွန်တော်တို့လှုပ်ပေးမှာပါ။ကျွန်တော်တို့လှုပ်မှာပါ။ကျွန်တော်တို့သင်တို့နဲ့အတူယက်တီမှာပါ။ကျွန်တော်တို့သင်တို့အားလုံးနဲ့အတူယက်တီနေမှာပါ။ယခု Enterprise Bargaining သဘောတူညီချက်အသေးအ United Firefighter Union ကိုလွန်ခဲ့တဲ့အာဏာတွေကိုလွှဲပေးမယ်လို့မိသက်သမားတွေနဲ့ခြေလက်မိသက်အာဏာပိုင်တွေကအခိုင်အမာပြောဆိုနေကြပါတယ် Fair Work Commission ရဲ့ဆက်ယူလုပ်ငန်းဆက်ဆံရေးခုံရုံးအဖွဲ့ကသမဂ္ဂရဲ့အကြံပြုမှုကိုအတည်ပြုလိုက်တာကအရေးပေါ်ဌာနတွေနဲ့အပြော်ဒဏ်ကိုအခြေခံထားတဲ့အဖွဲ့အစည်းတွေရဲ့စီမံအုပ်ချုပ်မှုကိုချိန်ချောက်နေတယ်လို့အာဏာပိုင်အဖွဲ့ကဆိုပါတယ်ဝန်ကြီးချုပ် Temple က
you saw whatLabor did in the previous government, in the federal government, to the truckies, to the owner drivers. That was a deal with the Transport Workers Union.
Labor ဘာလုပ်လဲဆိုတာသင်တို့မြင်ခဲ့ပါတယ်။ယခင်အစိုးရ Federal အစိုးရဖြစ်တုန်းကကိုပိုင် truck ကမောင်းတဲ့လူတွေကိုပါ။အဲ့ဒါက Transport Worker Union နဲ့လုပ်တဲ့သဘောတူညီမှုဖြစ်ပြီးဒီတရားမှုကကျွန်တော်တို့မြင်ခဲ့တဲ့အချိန်ကိုပိုင် truck ကမောင်းသူ9000ကအလုံးမရှိဖြစ်သွားပါတယ်။ပါလီမန်မှာဖြတ်သိမ်းခဲ့မှာကျွန်တော်တို့အဲ့ဒီခုံရုံးကိုဖြတ်သိမ်းနိုင်ခဲ့တာပါသောရာရှိမြတ်မြတ်ယခုရွေးကောက်ပွဲ29ရက်နေ့မြောက်မဲဆွယ်ပွဲမှာတော့ဖယ်ရိုအစိုးရကပါတီအသေးတွေသို့မဟုတ်တသီးပုဂ္ဂလတွေကိုမဲမပေးကြဘူးသတိပေးပြောဆိုလိုက်တော့လေညွန်ပေါင်းပါတီ Labor နဲ့ Green တို့အစားတခြားသူတွေကိုမဲပေးဖို့ကတိုးမြင့်လာနေတာကိုလူထုစန္ဒခံယူမှုများအရတွေ့မြင်နေရပါတယ်ကျိုးတင်မဲပေးနိုင်မဲ့ရဲ့ဇွန်လ14ရက်နေ့ရောက်ရန်ကတပတ်သာလိုတော့တဲ့အချိန်မှာ Labor နဲ့ညွန်ပေါင်းပါတီတို့က Child Care တတ်နိုင်မှုနဲ့ပတ်သက်တဲ့ကိစ္စတွေကိုပြစ်မှတ်ထားငင်းခုန်ပြောဆိုနေကြပါတယ် Federal ပညာရေးဝန်ကြီး Simon Birmingham က Sky News ကိုယခုလိုပြောဆိုပါတယ
် The last time the Labor Party did this which they did when they were in governmentWe saw a 12% spike in childcare fees. So childcare providers just saw the Labor Party coming, jacked up their prices, put it in their pocket, leaving Australian families no better off.
ယခင်တခါကလေဘာကဒါကိုလှုပ်တဲ့ခါမှာသူတို့အစိုးရဖြစ်စဉ်ကလှုပ်ခဲ့ပါတယ်။ Child Care ခကျင်းငွေတွေ12ရာခိုင်နှုန်းထိုးတက်သွားတာကိုတွေ့ခဲ့ရပါတယ်။ Child Care ဝန်ဆောင်သူတွေက Labor Party ပြန်လာပြီးသူတို့ဈေးနှုန်းတွေကိုတိုးမြင့်တင်သူတို့အိတ်ထဲထည့်ပြီး Australian မိသားစုတွေအတွက်ပိုကောင်းမလာပါဘူး။အတိုက်ခံကရွေးကောက်ခံရရင်ဒေါ်လာ3ဘီလီယံအမခန့်ချက်ပေးထားတဲ့အပေါ်နောက်ထပ်ဒေါ်လာ300ဖြည့်ဆည်းပေးမယ်လို့ဆိုပါတယ်။ဒါကအလုံးလုံးနေတဲ့မိသားစုတွေ Child Care ကိုပိုတက်နိုင်လာမှာဖြစ်တယ်လို့ပြောဆိုပါတယ်။ဒါကကြောင်းစင်းပြီးကလေးထိန်ဝန်ဆောင်မှုကိုမြင့်တင်ပေးမှာဖြစ်သလိုဒီအပိုထောက်ပံ့ငွေကအပိုဝန်ဆောင်မှု1200ဒေါ်လာမယ်လို့ဆိုပါတယ်။ Labor ပညာရေးနဲ့ပတ်သက်လို့ပြောဆို권ရှိသူ Kate Ellis ကပြန်လည်မွမ်းမမှုတွေကအသေးအတန်လိုအပ်နေတယ်လို့ဆိုပါတယ်။
It's important to know that occupancy rates in childcare centres around Australia are patchy. At the same time where we have suburbs with waiting lists that go for years and years, we have other parts of Australia that are operating with low occupancy rates in their childcare centres, some are as low as 40%. And that's why Labor has said that we will direct these funds only towards those areas where there is very high need.
Australian Tawama Shire, childcare tanaruye, သုံးစွဲမှုနှုံးကဟာခွက်များရှိနေတဲ့ဆိုတာကိုသိဖို့ကအရေးကြီးပါတယ်။တစ်ချိန်တည်းမှာပဲကျမတို့မှာတချို့ရက်ွက်တွေမှာနှင်းနဲ့ချီနေရာရဖို့စောင့်နေရတဲ့စည်ရင်းမှာပါနေပြီးဩစတြေးလျရဲ့တခြားနေရာတွေမှာတော့နှိမ့်ကြတဲ့နေရာယူမှုနှုံးနဲ့လဲပတ်နေရပါတယ်။တချို့ဆိုရင်40ရာခိုင်နှုန်းလစ်လပ်နေပါတယ်။ဒါကြောင့်ဒီထောက်ပံ့ငွေတွေကိုလိုအပ်မှုမြင့်မားနေတဲ့နေရာတွေကိုတိုက်ရိုက်ပေးဆောင်မယ်လို့လီဘာကပြောနေတာပါတော်ရရှိမြခင်ဗျာယခုချိန်မှာတော့ပါတီကြီးနှစ်ခုလုံးက Child Care ကိုအဓိကထားငင်းခုန်နေကြပေမဲ့ဇူလိုင်လ2ရက်နေ့ရွေးကောက်ပွဲမတိုင်ခင်မှာတော့တခြားအရေးကြီးတဲ့ကိစ္စတွေဖြစ်တဲ့ပြန်လည်အသုံးပြုနိုင်တဲ့စွမ်းအင်တို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတို့လူငယ်တွေအလုံးလက်မဲ့ဖြစ်နေမှုတို့အတွက်ဝါဒတွေကိုထုတ်ဖော်ပြောဆိုကြနိုင်မယ်လို့မျှော်လင့်ရင်း SBS သတင်းဌာနကရွေးကောက်ပွဲနဲ့ပတ်သက်လို့ခရစ်စတီနာကုတ်အိုယာနဲ့ဘီဝါခွန်းတို့ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါရခင်ဗျာ
SBS Chill ကတဲ့ချင်းတွေကိုနားဆင်ပြီးတော့အနားယူအပန်းဖြေနိုင်ပါတယ်ချင်းတွေကို TV Digital Radio Online နဲ့ Mobile ကနေနားဆင်နိုင်ပါပြီ sbs.com.au/chill ကိုသွားပြီးတော့နားဆင်နိုင်ပါတယ်ရှင်